အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံဖို့အချိန်ကျရောက်နေပါပြီလို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါပေမဲ့လူ့အခွင့်အရေးဒီမိုကရေစီရေးနဲ့ပြည်သူတွေအားကိုးရမယ့်တပ်မတော်ဖြစ်အောင်အားပေးတဲ့အနေနဲ့သတိနဲ့ဆက်ဆံသွားမှာဖြစ်တယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မလင်နော့စကီကဒီကနေ့ပြောဆိုလိုက်ပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးနဲ့အတူလိုက်ပါလာတဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်ဒုတိယတပ်မှူးကြီးဒုတိယဗိုလ်ချုပ်ကြီးအန်တိုနီခရက်ရှ်ဖီလ်ကတော့မြန်မာစစ်တပ်နဲ့စီးရီးယားဆက်ဆံတာမဟုတ်ဘဲတဘာဝဘီအန်ဒီရဲ့ကြိုတင်ကာကွယ်ရေးစတဲ့လူမှုရေးလုပ်ငန်းတွေအတွက်အာရုံစိုက်သွားမယ်လို့ပြောပါတယ်။ဒေါခင်ဆိုဝင်းကအပြည့်အစုံပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံကိုရှိရကြခီးရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတော်မလနော့စကီကသူ့ရဲ့ဒီခီးစဉ်အတွင်းအမေရိကန်စစ်ဖက်ဆိုင်ရာအရာရှိကြီးတဦးလိုက်ပါလာတာနဲ့ပတ်သက်ပြီးဝေဘန်အန်တွေထွက်ပေါ်လာတဲ့အပေါ်အခုလိုရှင်းလင်းပြောဆိုပါတယ်
It is time to engage in a cautious way and in fact my old friends at Human Rights Watch told us that they strongly supported this visit
တတိထားဆက်ဆံမဲ့အချိန်ကြာရောက်နေပါပြီတကယ်တော့ HRW ကကျွန်တော်ရဲ့မိတ်ဆွေဟောင်းတွေကကျွန်တော်တို့နှစ်ယောက်ဒီကူမလာခင်ကတည်းကပဲဒီခီးစဉ်ကိုထောက်ခံကြပါလေဒီခီးစဉ်ရဲ့ရွေချက်ကမြန်မာစစ်တပ်ကိုလူခွင့်ရေးတရားဥပဒေစိုးမိုးရေးရဲ့သားဆိုရထိန်ချုပ်မှုစတာတွေနဲ့ပတ်သက်ပြီးတော့သဘောပေါက်အောင်ပြောဆိုကြဖို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ဆွေးနွေးမှုတွေအားလုံးဟာဒီကိစ္စတွေကိုပဲအဓိကအာရုံစိုက်ခဲ့တာဖြစ်ပါတယ်။အနာဂတ်မှာအပြည့်အဝပူးပေါင်းဆောင်ရွက်လာဖို့အလားအလာတွေလည်းရှိနေပါတယ်။မြန်မာစစ်တပ်အနေနဲ့လူခွင့်ရေးလေးစားလိုက်နာရေးတရားဥပဒေစိုးမိုးရေးအရဲသားဆိုရထိန်ချုပ်မှုစတာတွေကိုရှေ့ရှုလာဖို့တော့လိုပါတယ်
။ဒီခီးစဉ်အတွင်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်နဲ့တွေ့ဆုံခဲ့စဉ်မှာမြန်မာစစ်တပ်ကတင်းစီထားတဲ့လေယာဉ်မြေတွေကိုပိုင်ရှင်တွေထံပြန်လည်ပေးအပ်ရေးအပါအဝင်လူခွင့်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ်။တမတော်သားပြည်ပြည်နိုင်ငံကာကွယ်ရေးစွန့်ရီကြည်ဝေသိက္ခာကိုတိကျလေးနဲ့စွာလိုက်နာရေးလူခွင့်ရေးလေးစားလိုက်နာမှုမတူကွဲပြားမှုကိုလက်ခံခြင်းအရက်သားထိန်းချုပ်မှုကိုထောက်ခံခြင်းစတဲ့အမေရိကန်စစ်တပ်ရဲ့ခံယူချက်တွေကိုလည်းရှင်းလင်းပြောဆိုခဲ့တယ်လို့ဆိုပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီးတော်မလနော့စကီနဲ့အတူလိုက်ပါလာတဲ့Pacific Data ဆိုင်ရာ American ဒုတိယတပ်မှူးကြီးဒုတိယဗိုလ်ချုပ်ကြီး Anthony Crutchfield ကလည်းမြန်မာနိုင်ငံအမျိုးသားကာကွယ်ရေးတပ်ကတို့မှဂျူလ25ရက်နေ့ကမင်းခွန်းပြောကြားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအခမ်းအနားကိုမြန်မာစစ်ဖက်ဆိုင်ရာအရာရှိကြီးတွေစိတ်ဝင်စားတက်ရောက်တာတွေ့ရလို့အားရတဲ့အကြောင်းပြောရင်းမြန်မာစစ်တပ်နဲ့လက်တလောဆက်ဆံရေးပေါ်မှာအခုလိုရှင်းလင်းပြောဆိုပါတယ်
။ They are not training between US military and combat forces in Myanmar. It is not an engagement of exchange of weapon systems.
မြန်မာစစ်တပ်က American စစ်တပ်နဲ့တိုက်ခိုက်ရေးနဲ့ပတ်သက်တဲ့ပင်လယ်တွေလုပ်ဖို့မရှိပါဘူး။စစ်လက်နက်တွေနဲ့ပတ်သက်လို့လည်းထိတွေ့ဆက်ဆံတာတွေမရှိပါဘူး။လက်ထောက်နိုင်ငံသားဝင်ကြီးပြောသလိုပါပဲ။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဖြစ်ထွန်းမှုတွေအပေါ်မူတည်ပြီးလောလောဆယ်ဖြစ်နိုင်ဆုံးဆက်ဆံရေးကတော့ကဘာဝဘေးအန္တရာယ်ကာကွယ်ရေးဆိုင်ရာတင်ဒန်းတွေပြီးဖို့ပဲဖြစ်ပါတယ်လူလူတွေခံစားနေရတဲ့ဒုက္ခတွေရောပါအောင်ဘယ်လိုကူညီကြမလဲတရားဥပဒေစိုးမိုးရေးကျင့်ဝတ်လူကုန်သိက္ခာစာရာတွေကိုစာနာကြရေးဆိုတဲ့ဟာတွေကိုပမာဏအနေနဲ့ပညာပေးတဲ့တင်ဒန်းတွေပြီးဖို့ရှိပါတယ်
လူတိုင်းခံစားနိုင်တဲ့အခြေခံအကျဆုံးလူအခွင့်အရေးတွေကိုစစ်တပ်ကလေးစားလိုက်နာခြင်းမရှိဘူးဆိုရင်အဲ့ဒီလူအဖွဲ့အစည်းဟာဖွံ့ဖြိုးတိုးတက်ဖို့အလားအလာမရှိဘူးဆိုတာကိုလည်းရှင်းပြခဲ့တယ်လို့ဆိုပါတယ်စစ်တပ်ဟာလူအခွင့်အရေးကိုမလေးစားရင်ပြည်သူလူထုကလည်းစစ်တပ်ကိုလေးစားချစ်ခင်လိုစိတ်ရှိမှာမဟုတ်ဘူးလို့လည်းရှင်းပြခဲ့တယ်လို့ဆိုပါတယ်အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတော်မလနော့စကီနဲ့အဖွဲ့ဟာအမေရိကန်ကစီးပွားရေးအရာထံခတ်ထားတဲ့ဥတေဇအပါအဝင်ပုဂ္ဂိုလ်တချို့နဲ့လည်းတွေ့ဆုံခဲ့ပြီးပိတ်ဆို့မှုဖြေလျှော့ပေးဖို့အတွက်အဲ့ဒီပုဂ္ဂိုလ်တွေရဲ့ခြေလှမ်းတွေလုဆောင်ချက်တွေအပေါ်မှာပဲမူတည်တဲ့အကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီးတော်မလနော့စကီနဲ့အဖွဲ့ဟာနေပြည်တော်ကိုတွားရောက်ခဲ့ပြီးတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌသုရဥရှေမန်းနဲ့တခြားတာဝန်ရှိပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒါအပြင်မွန်ပြည်နယ်နဲ့ကရင်ပြည်နယ်ဘက်ကိုတွားရောက်ခဲ့ပြီးတော့နိုင်ငံရေးပါတီကအဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်